ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုတိယအကြိမ်ညီလာခံကိုအဖွဲ့ဝင်၉ဖွဲ့အနေက၆ဖွဲ့ပါဝင်တက်ရောက်ပြီးနောက်ထပ်စာတင်ထားတဲ့အဖွဲ့၄ဖွဲ့အနေက၃ဖွဲ့မတက်ရောက်ခဲ့ပါဘူး။ဒီအဖွဲ့၃ဖွဲ့ဟာ UNFC မှာဆက်လက်ပါဝင်မယ့်အခြေအနေမရှိတော့ကြောင်းသုံးသပ်တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ UNFC ရဲ့ဒုတိယအကြိမ်ညီလာခံကိုထိုင်းနိုင်ငံချင်းပိုင်မြို့မှာဒီကနေ့စတင်ကျင်းပပြီးညီလာခံကိုပါဝင်မတယောက်တဲ့အဖွဲ့တွေကတော့ PSLF TNLA ခေါ်ပလောင်တပ်ဖွဲ့ MNDA ခေါ်ကိုကန့်တပ်ဖွဲ့နဲ့ WNO ခေါ်ဝါတပ်ဖွဲ့တို့ဖြစ်ပါတယ်။ပလောင်တပ်ဖွဲ့နဲ့ကိုကန့်တပ်ဖွဲ့ဟာ2015ခုနှစ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အစိုးရကခြံလှတ်ထားခဲ့တဲ့နောက်မှာ UNFC အဖွဲ့ကိုနှုတ်ထွက်စာတင်ပြထားတာဖြစ်တယ်လို့KIO ကချင်တပ်ဖွဲ့နဲ့ WNO ဝါတပ်ဖွဲ့ကတော့ပြီးခဲ့တဲ့လပိုင်းတွေကနှုတ်ထွက်စာတင်ထားတဲ့အဖွဲ့တွေဖြစ်ပါတယ်။ဒီညီလာခံမှာနှုတ်ထွက်စာတင်တဲ့အဖွဲ့တွေအရေးကိုဆုံးဖြတ်ဖို့ရှိနေပြီးအဖွဲ့၃ဖွဲ့ကတော့ UNFC မှာဆက်လက်ပါဝင်မဲ့အခြေအနေရှိတော့ကြောင်း UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်သားကပြောပါတယ
်။ TNLA နဲ့ဟိုမကူကန့်ဖွဲ့ကတော့သူတို့ကနှုတ်ထွက်ဖို့စတင်ထားတော့ကြာပြီ။ဒါပေမဲ့ဒီဘွဲမှာတော့ဆုံးဖြတ်ပေးရမယ်လေ။သူတို့ကတော့ပါဝင်နိုင်ဖို့အလားလားတော့แน่ๆတယ်သူတို့ရဲ့ယက်တီမှုနေထားကြောက်ပေါ့ဗျာသူတို့ရဲ့လှုပ်ရှားမှုနေထားကြောက်ပေါ့အဲလိုပါ The UNO ကတော့သူတို့ကဟိုသူတို့အဖွဲ့အစည်းကိုသူတို့ဖျက်သိမ်းပြီးတော့မှဟိုဟိုဘဝအဖွဲ့ကြီးနဲ့တော့ပေါင်းမယ်လေအဲလိုနေထားမျိုးတဲ့ရှိတယ်လို့ဆိုတော့သူတို့ကတော့နှုတ်ထွက်ဖို့ကိုတေချာတလောက်တော့ရှိပါလိမ့်မယ် KIO ကတော့မတေချာသေးဘူးဒီဝိုင်းထဲမှာဆွေးနွေးရမယ်
လက်ရှိအခြေအနေမှာတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာ NCA ပြင်ပကနေအစိုးရနဲ့နိုင်ငံရေးဆွေးနွေးဖို့အတွက်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကိုဖွဲ့စည်းထားပါတယ်။ဒီကော်မတီမှာ PSLF TNLA ပလောင်တပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့ KIO ကချင်တပ်ဖွဲ့နဲ့ SSPP SSA မြောက်ပိုင်းတပ်ဖွဲ့တွေပါဝင်နေတာဖြစ်ပါတယ်။UNFC ညီလာခံမှာကချင်တပ်ဖွဲ့နဲ့ရှမ်းတပ်ဖွဲ့အရေးကိုလည်းဆွေးနွေးအပြေရှားသွားမှာဖြစ်ကြောင်းနိုင်ဟန်သားကဆက်လက်ပြောပါတယ
်။ဒီမှာလည်းနိုင်ငံရေးရပါမယ်ဒီဘက်မှာလည်းနိုင်ငံရေးရပါမယ်ဆိုတော့တို့ကနှစ်ဖက်စလုံးကြိုတော့ဘယ်လိုရက်ဒီသွားရင်ကောင်းမလဲပေါ့ဗျာနော်။တကယ်လို့တစ်ဖက်မှာစီရေးရပဲမှာမိတ်လုပ်မယ်။ကြံတစ်ဖက်မှာနိုင်ငံရေးရဆိုတော့ဒါတမျိုးပေါ့လေ။ဒါတော့တို့ကလည်းကျွန်တော်တို့ဒီဝိုင်းထဲမှာပဲအတိအကျမေးပြီးတော့မှနီလန်းရှာသွားမှာ။ဟိုတို့ပြောတဲ့ပုံရဆိုရင်လက်တွေ့ရတော့သူတို့ကဟိုဘက်မှာပူပြီးတော့လက်တွဲရမယ်ဒါပေမဲ့ဒီဘက်ကလည်းအဆက်မပြတ်ဘူးပေါ့ဗျာဒါเนาะအရင်ကတည်းကလက်တွဲလာတဲ့ဖွဲ့တွေဆိုတော့ဒီဘက်ကလည်းအဆက်မပြတ်ဘူးဆိုတဲ့သဘောမျိုးလည်းရှိတယ
် KIO ကချင်တပ်ဖွဲ့ကဗိုလ်ချုပ်ကြီးအင်ဘန်လာဟာ UNFC ရဲ့လက်ရှိဥက္ကဋ္ဌတာဝန်ယူထားတယ်လို့ဒီနေ့ကျင်းပတဲ့ညီလာခံရဲ့တဘာပတိဖြစ်လဲဆောင်ရွက်နေတာဖြစ်ပါတယ်ဘူဂျိုကြီးအင်ဘန်လာကညီလာခံအဖွဲ့မိန်ကွန်းမှာ KIO အနေနဲ့နှုတ်ထွက်စာတင်ရတဲ့အခြေအနေကိုအခုလိုထည့်သွင်းပြောကြားပါတယ်
။ဒေတာကအစီအစဉ်ရောအခုရတပ်ဖွဲ့တို့ရဲ့စီအာခွဲခြားပုဂ္ဂိုလ်ပေါ့မှာမဖြစ်တဲ့ဆိုလို့လက်ပိုင်းအဖွဲ့ဝင်သာသူတို့တည်းဖြစ်ဖို့အခြေအနေရောက်ပါပါတယ်။ဒါကြောင့်မို့
ဒီကနေ့ကျွန်တော်ပြောပြရတဲ့အကြောင်းအရာတွေပါတယ်။တစ်ဆက်တည်းမှာပဲငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်ရေးအတွက်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့လက်တွဲဆောင်ရွက်ရတာဖြစ်ကြောင်းရှင်းလင်းခဲ့ပါတယ်။ CIA ရဲ့
policy မှာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်ရေးအတွက်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့လက်တွဲဆောင်ရွက်ရတာဖြစ်ကြောင်းရှင်းလင်းခဲ့ပါတယ်။ CIA ရဲ့ policy မှာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်ရေးအတွက်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့လက်တွဲဆောင်ရွက်ရတာဖြစ်ကြောင်းရှင်းလင်းခဲ့ပါတယ်။ CIA ရဲ့ policyမရှိနိုင်ပါဘူး။ဒီတော့ကျေပေါ်အတိတ်ကအားလုံးပါဝင်ရေးမှာရပဲ။ရပိုင်းအဖွဲ့နဲ့ဘူပေါ်ရခြင်းဖြစ်ပါလေ။
UNFC အဖွဲ့ဟာ2012ခုနှစ်ကအဖွဲ့ဝင်12ဖွဲ့နဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မူကြမ်းဖြစ်ပေါ်လာရေးအတွက်အဓိကဆောင်ရွက်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။ NCA စာချုပ်ချုပ်ဆိုရာမှာတော့တိုင်းသာလက်နက်ကိုင်အဖွဲ့အားလုံးမပါဝင်ခဲ့တဲ့နောက်မှာအဖွဲ့ဝင်အင်အားတွေရော့ကျလာခဲ့ပါတယ်။လက်ရှိကျင်းပနေတဲ့ UNFC ဒုတိယညီလာခံရဲ့ပထမပိုင်းကိုဒီလ20ရက်နေ့ကနေ26ရက်နေ့အထိကျင်းပမှာဖြစ်ပြီးညီလာခံဒုတိယပိုင်းကိုတော့ UNFC အဖွဲ့ဝင်မဟုတ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားပါတီတွေပါပါဝင်ပြီး29ရက်နေ့ကနေ29ရက်နေ့အထိကျင်းပဖို့ရှိနေပါတယ်